အိန္ဒိယနိုင်ငံနယူးဒေလီမြို့မှာရှိနေတဲ့ချင်းတိုင်းသားဒုက္ခသည်တွေကိုနယူးဒေလီမြို့မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတို့ကအခြေအနေတွေတည်ငြိမ်လာပြီဖြစ်တာကြောင့်အခုလိုပြန်ပို့ဖို့စီစဉ်တာလို့ UNHCR ကပြောပါတယ်။ဒါပေမဲ့လည်းချင်းတိုင်းသားတွေကတော့ပြန်လုံတဲ့ဆန္ဒမရှိကြပါဘူး။အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်။ဒါတော့ချင်းလူမျိုးကြီးဘမဒီကောင်းသွားပြီခင်ဗျားတို့ပြန်နိုင်ပြီဆိုတဲ့ဟာကိုတော့ပြန်ချက်ထောက်တော့ထောက်တာတယ်မနေ့ကကျွန်တော် UNA ကျန်နဲ့ကျွန်တော်တို့မီတင်လုပ်ပြီးတော့ဆွေးနွေးထားပါတယ်
အဲ့တော့မနေ့ကသူတို့ကခေါ်ပြီးတွေ့တာလားခင်ဗျာ
ဟုတ်တယ်ခေါ်ပြီးတွေ့တာ
ဘယ်လိုအကြောင်းအချက်တွေကြောင့်သူတို့ကခိုင်ခိုင်မာမာနဲ့ပြန်လို့ရပြီလို့ပြောတယ်လေသူတို့ရဲ့အကြောင်းပြချက်က
သူတို့ကအကြောင်းပြချက်ကခိုင်ခိုင်လုံးလုံးမရှိဘူးသူတို့ပြောတာကတော့ခင်ဗျားတို့ရှင်းပြနေလဲကျွန်တော်ကအကုန်လုံးအင်ဂျင်နီယာလည်းတွေ့ပြီးတော့လေ့လာထားတယ်ဒါရီလေလာချက်ရကောင်းတော့ပြီဆိုတော့ခင်ဗျားတို့ကပြန်လို့ရပြီရဲ့လို့ပဲပြောထားတယ်ဒါမဲ့ကျွန်တော်တို့ကမေးထားတယ်အဲဆိုတော့မြန်မာအစိုးရနဲ့နေနဲ့ရောဒါမှမဟုတ်ရှင်းကုန်ကြီးနေတဲ့ခင်ဗျားတို့သဘောထား agreement ယူပြီးတော့အဆုံးဖြတ်ချတာလားလို့မေးကြည့်တော့ဆုံးဖြတ်ချက်သူတို့စီကဆုံးဖြတ်ချက်တော့မယူပါဘူးဒါမဲ့ဆွေးနွေးပါတယ်တဲ့
အခုဒါဆိုလို့ရှိရင်ဒီပြန်တဲ့အစီအစဉ်ကိုဘယ်လိုစမလဲသူတို့ပြောထားတာကတော့တနည်းလောက်အချိန်ပေးမယ်လို့ကျွန်တော်နားလည်ထားတဲ့ရေဘူးကလေ
ဟုတ်တယ်ဟုတ်တယ်သူကတော့2019ဒီဇင်ဘာ31ရက်ကနောက်ဆုံးတော့ထားပါတယ
်သူတို့စာထဲမှာသိရတာကတော့ဒီပြန်ကျင်တဲ့သူတွေဟာ UNHCR ကအတိအမှတ်ပြုထားတဲ့ဒုက္ခတွေဖြေရမယ်ဒါပေမဲ့အဲ့ဒီလူတွေကိုပြန်လို့ရှိရင်ပြန်ဖို့အကူအညီပေးမယ်ဆိုတော့ငွေကြေးရလဲအကူအညီပေးမယ်ဆိုတော့လမ်းစိတ်တွေပါတယ်လားသူတို့ကဘလို့ဟိုဘက်မှာပြန်ပြီးတော့ဘဝရည်တည်ရေးအတွက်သူတို့ကငွေကြေးထောက်ပံ့မှာလားဘလို့ပုံစံမျိုးသူတို့ကကူညီမှာလဲငွေကြေးနဲ့ကူညီမယ်ဆိုတာ
အဲသူတို့နင်းနေပါပါတော့လမ်းစိတ်ရောအဲ့နင်းနေပါပါတော့လုတ်ပေးမယ်လို့ပြောဒါပေမဲ့ဘလောက်ပေးမယ်ဆိုတော့တိကျမရှိဘူးကျွန်တော်တို့လည်းဆက်ပြီးတော့ဆွေးနွေးပါမယ်လို့တော့ပြောထားတယ
်အခုစာထဲမှာရေးထားတာကသူတို့ကချင်းရီဖျူဂျီလို့ပဲရေးထားတော့ဆိုလိုချင်တာကဟိုသူကချင်းနဲ့ကိုပဲဥတိုက်ပြီးပြောတာလားနားလည်ထားတာတခြားရီဖျူဂျီတွေမြန်မာတို့တခြားတိုင်းရင်းသားတချို့လည်းရှိတယ်ပေါ့နော်ရခိုင်တို့ဘာညာ
ဟုတ်တာဟုတ်
တာဒါပေမဲ့သူတို့ကလူနည်းစုဖြစ်နေလို့လားဘာကြောင့်ချင်းလို့နာမည်တက်တယ်လို့ထင်လဲ
ကျွန်တော်တို့မီးသိမ်းမှာကြားတဲ့အတိုင်းပဲကျွန်တော်ပြောချင်ပါတယ်နော
်ဟုတ်ကဲ့ဟုတ်ကဲ့
အဲအဲ့မှာဟိုအင်းလေးမတရားဟူလာတယ်သူကပမာပြီလဲ visit လုပ်တယ်တဲ့ပြီးတော့အဲချင်းပြည်နယ်လဲရောက်သွားတယ်တဲ့ပြီးတော့ချင်းပြည်နယ်ကအင်ဂျီအိုနဲ့ရော Human Rights နဲ့ရောကျွန်တော်တို့တွေ့ပြီးတော့ဆွေးနွေးတယ်တဲ့အဲ့ဒါ तू ကမလေးရှားမှာလည်း तू သွားတယ်တဲ့ तू ကအဲ့ပြောပြတာဆိုတော့ချင်းတို့ကြီးဆိုတာတခြားတွေကကြတော့စစ်ဖြစ်တယ်ဘောဟွာဖြစ်တယ်အဲ့ကြောင့်ချင်းနေချင်းဆိုတော့ကြတော့တို့ကဘာမှမဖြစ်တော့ဘူးငင်းချမ်းပါတယ်လွတ်လပ်နဲ့နေလို့ရပါတယ်ဆိုပြီးတော့ကျွန်တော်တို့ကချင်းတို့ကြီးတက်တက်ကိုကျွန်တော်တို့ပြောထားတာဖြစ်တယ်တဲ့
အိန္ဒိယနိုင်ငံနယူးဒေလီမြို့မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အသိပေးအကြောင်းကြားစာထဲမှာဒုက္ခသည်တွေပြန်ပို့ရေးအတွက်နယူးဒေလီမြို့မှာရှိတဲ့မြန်မာတန်ရုံးနဲ့လည်းတိုင်ပင်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေပြန်ပို့ရေးအတွက်ဆုံးဖြတ်ချက်ချတဲ့နေရာမှာတော့မြန်မာအစိုးရရောချင်းပြည်နယ်အစိုးရဘက်ကရောညှိနှိုင်းတိုင်ပင်ခဲ့ခြင်းမရှိဘူးဆိုတာမနေ့ဇွန်လ19ရက်နေ့ကတွေ့ဆုံတဲ့အချိန်မှာကုလသမဂ္ဂအရာရှိတွေကသူတို့ကိုပြောပြခဲ့တယ်လို့ဇိုးစန်းလန်ကပြောပါတယ်။လက်ရှိနယူးဒေလီမြို့မှာချင်းတိုင်းရင်းသားဒုက္ခသည်ခန့်မှန်းခြေအဖြစ်3,000လောက်ရှိနေတယ်လို့ဇိုးစန်းလန်ကပြောပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ခန့်မှန်းခြေဒုက္ခသည်စီးရင်မှာတော့10,000လောက်ရှိတယ်လို့ဆိုပါတယ်။ဒါပြင်မြန်မာကချင်နဲ့တခြားလူမျိုးစုတွေလည်း300လောက်ရှိနေကြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကသူတို့ကိုအခုလိုအကြောင်းကြားလာတဲ့ကိစ္စအပေါ်ဘယ်လိုတုံ့ပြန်ရမလဲဆိုတာနဲ့သူတို့အနေနဲ့မြန်မာပြည်ကိုပြန်ကြမလားမပြန်ဘူးလားဆိုတဲ့အပေါ်အခုအချိန်မှာဆုံးဖြတ်ချက်မချရသေးဘူးလို့လည်းဇိုးစန်းလန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာပြည်ညင်စာတမ်းကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်ဒုက္ခသည်တွေကိုမဖြစ်မနေလက်ခံထားစရာတော့မလိုပါဘူး။ဒါပေမဲ့လည်း1988ခုနှစ်ကမြန်မာနိုင်ငံမှာဖြစ်သွားခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်ခဲ့တဲ့နိုင်ငံရေးအခြေအနေတွေကဒုက္ခသည်တွေကိုနားလည်မှုနဲ့အခုချိန်ထိလက်ခံထားခဲ့တာဖြစ်ပါတယ်။